မကြသေးခင်ကမိုးအကြီးကျယ်ရွက်သွန်းခဲ့တာကြောင့်ချင်းတွင်းမြစ်ရည်ဟာစိုးရိမ်ရေမှတ်ရောက်နေတယ်လို့အေယော်ရီမြစ်ရည်ဟာလည်းစိုးရိမ်ရေမှတ်ရောက်လာနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးလိုက်တဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကြောင့်မြန်မာနိုင်ငံအထက်ပိုင်းမှာမိုးများခဲ့ပြီးချင်းတွင်းမြစ်တစ်လျှောက်ကမြို့အတော်များများမှာစိုးရိမ်ရေမှတ်အထိမြစ်ရည်မြင့်တက်ခဲ့ပါတဲ့။လက်တလုံးမှာတော့ Homeland မြို့မှာစိုးရိမ်ရေမှတ်ကိုကျော်လွန်းနေပြီးဖောင်းပြင်မော်လိုက်ကလေးဝမင်းခင်ကဏီနဲ့မုံရွာမြို့တွေမှာစိုးရိမ်ရေမှတ်ကိုရောက်ရှိနိုင်တာကြောင့်မြစ်ကမ်းတစ်လျှောက်နဲ့မြေနေပိုင်းမှာနေထိုင်သူတွေကိုသတိပြုကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာပါ။မကြာမီရက်တွေမှာတော့ချင်းတွင်းမြစ်ရေဟာ ARA မြစ်အတွင်းဝင်ရောက်လာပြီး ARA မြစ်အလဲပိုင်းနဲ့အောက်ပိုင်းဒေသတွေမှာပါမြစ်ရေမြင့်တက်လာနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားပါတဲ့
။ချင်းတွင်းမြစ်ကနေပြီးတော့မှဒီ ARA မြစ်ဘက်ကိုပေါင်းနိုင်တဲ့ချင်းကြောင့်ကျွန်တော်တို့ဟိုးလူညောင်တို့လည်းဒီထက်တက်လာပြန်သူတို့လည်းစိုးရိမ်မှန်းနားတော့ရောက်သွားနိုင်တဲ့အနေအထားမျိုးရှိတော့ဗောနော်။ဒါတော့ဇလုံးတို့မှာတော့ရေကတော့တော်တော်လေးကြာနေတဲ့အတွက်ကြောင့်လို့သူကတော့ဆွေရင်မတော့တောင်းနိုင်စရာမရှိတော့ဒါပေမဲ့သူကရေအခုလက်ရှိရေတက်တော့အားပြန်နေပြီးတော့ရှိပြီးတော့ဒီတော့တက်လာနိုင်တဲ့အနေအထားမျိုးတွေတော့ရှိတော့ပါနော်ဒီကတော့တောင်းဖြစ်သူမှုပေါ်မှာဆိုင်ရွေးလို့တဲ့ဒီလူတွေအနေနဲ့လေးပြီးဖို့လိုပါတယ်ဒီလိုရေမြင့်တက်လာတဲ့ကိစ္စနောက်တစ်ခုကတော့ညီကန်တပီးမှာရှိတဲ့ဒီလူတွေအနေနဲ့သူသတိပြုဖို့လိုပါတယ်ဒီဆောင်ရလို့ဆွေရင်မရောက်ခဲ့ရင်တော့မှကျွန်တော်တို့ဘာမြင့်အလဲပိုင်းတော့ဆိုရင်ကျွန်တော်တို့ဆယ်ပြီပေါ့နော်ရှိပြီးရနေဆယ်ပြီးတော့ဒီတက်လာနိုင်တဲ့အနေအထားမျိုးရှိတယ်မြောက်ပိုင်းဆိုတော့၅ပြည်နဲ့ရှင်းပြတော့တက်လာနိုင်တဲ့အနေအထားမျိုးတော့ရှိပါတယ
်။ဒီရက်ပိုင်းအတွင်းမှာတောင်တရုတ်ပင်လယ်ကဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းအရှင်ကြောင့်မြန်မာပြည်တောင်ပိုင်းမှာအချိန်ခါမို့မိုးရွာနေတယ်လို့လက်ရှိဖိလစ်ပိုင်ကိုဖြတ်လာတဲ့အပူပိုင်းမုန်တိုင်းကြောင့်လည်းနိုဝင်ဘာလဆန်းထိမိုးဆက်လက်ရွာသွန်းနိုင်ကြောင်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ
်။ဒီမနေ့ကဒီဖိလစ်ပိုင်နိုင်ငံကိုဖြတ်ကျော်လာတဲ့အပူပိုင်းမုန်တိုင်းတစ်ခုရှိတယ်။ဒီမုန်တိုင်းကကျွန်တော်တို့ဒီ28လောက်ဆိုရင်တော့ဒီနယ်ဟိုထပ်ပြရမှာပေါ့နော်ဗီယက်နမ်ဖြတ်ပြီးသွားရင်သူကဒီ29လောက်ဆိုရင်ထိုင်းနယ်သက်လောက်ထိကိုသူကဒီလီဖီးယားနဲ့ယဝင်လောက်အစင်းနဲ့သူကရောက်လာနိုင်တဲ့အနေနဲ့ထိုင်းနယ်မြန်မာနယ်သက်လောက်ထိပေါ့နော်တော်တော်ချင်းကြတော့ဒီမုန်တိုင်းရဲ့ရွေးညံကြောင်းလို့ကျွန်တော်တို့မိုးထပ်ပြရနိုင်နေတယ်ခင်ဗျာပိုရနိုင်နေတဲ့အချိန်ကျတော့မိုးကတော့ကျွန်တော်တို့နိုဝင်ဘာလဆန်းပေါ့နော်နိုဝင်ဘာလဆန်းထိတော့မိုးရှိနေသေးတယ်
ဒီကာလဟာမြန်မာနိုင်ငံမှာတီးနှံရေသိမ်းချိန်ဖြစ်တာကြောင့်အချိန်ခါမို့မိုးရွာသွန်းမှုအခြေအနေကိုလည်းသတိထားဖို့လိုအပ်မှာဖြစ်ကြောင်းပြောပါတယ်။စကိုင်းတိုင်းဒေသကြီးချင်းတွင်းမြစ်ကမ်းဘေးကဟ ோம் လင်းမြို့မှာတော့ဥရုချောင်းဘေးတစ်လျှောက်မှာရေလွမ်းနာပိုများပြီးလေယာတော်တော်များများပျက်စီးခဲ့ကြောင်းဟ ோம் လင်းမြို့နယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ထေးလွင်ကပြောပါတယ
်။သူကရုပ်ကအမြန်ကြီးတက်ခဲ့တာလေးကြီးကဒီဥရုချောင်းဘေးတစ်လျှောက်မှာဆိုရင်အကုန်လုံးအဲဒီကလွမ်းနေရွာတွေရေပွင့်ဆိတ်မျိုးဖြစ်နေစပါးကနေအကုန်လုံးရေပြီးရောက်ကုန်တာလေစပါးကတော့တော့လောက်ပြည့်စည်းတော့တချို့ကရိတ်သိမ်းမှနေတဲ့နဲ့လို့ဆိုတော့စပါးတွေကမဲ့နေပြီးတော့ရေနဲ့လိုက်တော့ဘာမှတုံးမရ
ပျက်စီးသွားတဲ့လေယာတွေကိုတော့လိုက်လံဆင်းကောက်ယူနေစေဖြစ်ပါတယ်ချင်းတွင်းမြစ်ရေဟာဒီကနေ့ဟ ோம் လင်းမြို့မှာစိုးရိမ်ရေမှတ်အထက်3စင်တီမီတာတလက်မကျော်လောက်မြင့်တက်နေပြီးဒီရက်ပိုင်းအတွင်းပြန်ကျပွဲရှိသလိုနောက်နှစ်ရက်အတွင်းမှာတော့ဟ ோம் လင်းအောက်ဘက်ကမြို့တွေအပါအဝင်မုံရွာမြို့မှာပါစိုးရိမ်ရေမှတ်ရောက်ရှိနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ